ဆိုမာလီယာနိုင်ငံအလဲပိုင်းမြို့တစ်မြို့ကိုထိန်းချုပ်နိုင်ရေးအစိုးရတပ်ဖွဲ့တွေနဲ့သဘောထားမပြင်းထန်တဲ့အစ္စလာမ်ရဲ့အဖွဲ့တစ်ခုကြားစနေနေ့ကတိုက်ပွဲဖြစ်တာမှာအနည်းဆုံးလူ20သေဆုံးပြီး40ကျော်ဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်မြို့တော်မိုဂါဒီရှုရဲ့မြောက်ဖက်ကီလိုမီတာ400လောက်အကွာကဂူရီအယ်မြို့ပြင်မှာအင်အားစုထားတဲ့အစိုးရတပ်ဖွဲ့တွေကစနေနေ့အာယုံတက်ချိန်မှာအလူဆူနာဝါလ်ဂျမာASWG သဘုံတွေထိမ့်ချုပ်ရာစခန်းတွေကိုတိုက်ခိုက်တာပါလမ်းမတွေပေါ်မှာအပြည့်အထန်တိုက်ပွဲတွေအတွင်းနှစ်ဖက်စလုံးကလက်နက်ကြီးတွေမော်တာတွေဆက်တနတ်တွေကားပေါ်မှာတပ်ထားတဲ့လေရင်ပြည့်တနတ်ကြီးတွေတုံးခဲ့တယ်လူဒေသခံတွေကပြောပါတယ်နှစ်ဖက်စလုံးမှာအကြအဆုံးရှိကြောင်းအမည်မဖော်တဲ့စစ်တပ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်အမေရိကန်ကလေ့ကျင့်ပေးထားတဲ့ဆိုမာလီအထူးတပ်ဖွဲ့ဒါနတ်ပြည်ဒေသဆိုင်ရာတပ်မှုလည်းကြာဆုံးခဲ့တဲ့အကြောင်းဆိုမာလီအမျိုးသားလုံခြုံရေးဌာနအကြီးတန်းတာဝန်ရှိသူက VOAကိုပြောပါတယ်တိုက်ပွဲတွေအတွင်းစစ်သား3ဦးသေဆုံးပြီး10ဦးကျော်ဒဏ်ရာရတဲ့အကြောင်းပြည်내ပြန်ကြားရေးဝန်ကြီးက VOA ဆိုမာလီဌာနကိုပြောပါတယ်ပြည်သူစစ်တွေဘက်ကလည်းသေဆုံးသူများကြောင်းအရေးအတွက်အတိအကျကိုတော့မပြောနိုင်ဘူးလို့လည်းသူကပြောပါတယ်မြို့ကိုအစိုးရတပ်ဖွဲ့တွေလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းသူကပြောပါတယ်ဒါပေမဲ့လည်းလုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်မဖော်လိုတဲ့မျက်မြင်တွေ့သူတွေကတော့နှစ်ဖက်စလုံးမြို့ကိုအပြည့်အဝမထိန်းချုပ်နိုင်သေးကြောင်း VOA ကိုပြောပါတယ်ရှင်